ိုင်ငံတော်ကမြို့တွေမှာတမိုင်းဝင်7 July နေ့အထိမ်းအမှတ်ကြီးတဲ့ဆန္ဒပြပွဲတွေဒီကနေ့လှုပ်ကြပါတယ်1962ခုနှစ်မှာဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ဇူလိုင်လ9ရက်နေ့အရေတော်ပုံ59နှစ်ပြည့်အထိမ်းအမှတ်အနေနဲ့တရှိအာဏာသိမ်းထားတဲ့စစ်တပ်ကိုစန့်ကျင်ကန့်ကွက်နေကြတဲ့ကျောင်းသားလူငယ်တွေဦးဆောင်ပြီးချီတက်ဆန္ဒပြပွဲတွေရန်ကုန်အပါအဝင်မြို့နယ်အတော်များများမှာလုပ်ခဲ့ကြတာပါဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ပြောပြပါမယ
်1962ခုနှစ်မှာဗိုလ်ချုပ်နေဝင်ဦးဆောင်တဲ့ဆရာနာသိန်းအစိုးရကိုပထမဆုံးစန့်ကျင်ဆန္ဒပြခဲ့ကြတဲ့ကျောင်းသားလှုပ်ရှားမှုကိုဖြိုခွဲမှုအပြီးနောက်တစ်နေ့ဇူလိုင်လ10ရက်မနက်ပိုင်းမှာတော့တမိုင်းဝင်ကျောင်းသားတမကအစအဦးကိုဒိုင်နမိုက်နဲ့ဖြိုချဖျက်ဆီးခဲ့ပါတယ်ဇူလိုင်လ9ရက်နေ့ကျောင်းသားအရေးတော်ပုံနဲ့ကျောင်းသားတမကအစအဦးဖြိုချမှုကြောင့်တက္ကသိုလ်ကျောင်းသား100ကျော်သေဆုံးခဲ့ကြရတယ်လို့ကျောင်းသားအဖွဲ့အစည်းတွေကမှတ်တမ်းပြုထားပါတယ်ဒီလိုတမိုင်းဝင်နေ့ဖြစ်တဲ့7 July 59နှစ်ပြည့်အထိမ်းအမှတ်အဖြစ်7 July စိတ်ဓာတ်ကိုကင်ဆွဲပြီးတိုက်ပွဲဝင်ကြဆရာနာရှင်စနစ်ကိုရရနီးနဲ့အမြင့်ပြတ်ချေမုန်းကြဆိုတဲ့ကြွေးကြော်သံတွေနဲ့ချီတက်ဆန္ဒပြခဲ့ကြပါလား
ဒီရဲ ဒီရဲ
ဒီရဲ ဒီရဲ
ဒီရဲ ဒီရဲ
ဘာသာစကားမြေပြား
ဘာသာစကားမြေပြား
ကောင်းလာတဲ့ဒီရဲလား
ဒီရဲ ဒီရဲ ဘာသာစကားမြေပြ
ားရန်ကုန်မှာတော့ဆန္ဒပြစစ်ကြောင်းတွေကမနက်ပိုင်းနေ့လယ်ပိုင်းညနေပိုင်းသုံးချိန်သုံးကချီတက်ဆန္ဒပြခဲ့ကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ဂျာကပဲညနေပိုင်းဆန္ဒပြစစ်ကြောင်းကိုလူဝေယ200နီးပါးနဲ့အောင်မြအောင်လုံနိုင်ခဲ့ကြပြီးစစ်တပ်ရဲ့ကြီးရည်လေးအလံတွေကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်
။ကျွန်တော်ဒီ7 July မထိမ်းမှန်နေလဲပေါ့နော်ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်အချင်းကျောင်းသားများနဲ့ပြီးရင်ကျွန်တော်ပြည်သူလူထုနဲ့ပေါ့နော်ပူးပေါင်းပြီးတော့ကျွန်တော်တို့ဒီစစ်အစိုးရကိုကျွန်တော်အားခံတာပေါ့နော်အားခံပြီးတော့တောင်းလန်တဲ့အနေနဲ့ကျွန်တော်တို့ဒီလမ်းပေါ်ထပ်ပြီးဆန္ဒပြခဲ့ပါတယ်။ကျွန်တော်တို့ကဒီ1962ခုနှစ်ပေါ်မှာကျွန်တော်ကျောင်းသားတွေရဲ့တမကအဆောက်အအုံနဲ့ပြည်ကျောင်းသားတွေရဲ့ဆက်ဆက်ပေါ့နော်နေရင်းကပြတ်တက်ခဲ့တာဖြစ်တဲ့အတွက်ကျွန်တော်တို့ကဒါကိုပြန်ပြီးတော့တပိမ့်ပေါက်တဲ့အနေနဲ့ကျွန်တော်တို့ဒီစစ်ဦးကြီးချုပ်ပေါ့နော်ဟိုစစ်ဦးကြီးချုပ်အလံနဲ့ပြီးတော့ကျွန်တော်တို့ဒီကြီးရည်လေးအလံပေါ့နော်အဲ့အလံလေးခုလုံးကျွန်တော်ရင်းရှုတပိမ့်ပေါက်ဆန္ဒပြခဲ့ပါဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်နဲ့ရေးမပင်မြို့နယ်ကကြေးရွာတွေစုပေါင်းထားတဲ့ရွာပေါင်းစုံတပိတ်စစ်ကြောင်းကလည်းဒီကနေ့လူဝင်ရထောင်နဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။7 July စိတ်ဓာတ်ကိုကင်ဆွယ်ပြီးတော့တိုက်ပွဲဝင်ကြဖို့ဆရာနာရှင်စနစ်ကိုရရနှီးနဲ့အမြင့်ပြတ်ချေမုန်းကြဖို့တပိတ်တရားဟောခဲ့ကြပါတယ်
။7 July ပေါ့1962ခုနှစ်မှာကျွန်တော်တို့ရန်ကုန်တက္ကသိုလ်မှာကျောင်းသားရာနဲ့ချီပြီးတော့တင်ပြချခဲ့တဲ့နေ့59နှစ်ပြည့်နောက်တဲ့နေ့ဖြစ်နေတယ်ကျွန်တော်တို့69 60မိသားနဲ့ဆိုတဲ့ဒီစာသားကိုကျွန်တော်တို့ဘန်ဒါဖြစ်ကိုက်ဆောင်ပြီးတော့မှကျွန်တော်တို့လူလူတွေမှာတော့တွေ့ကြမှာဆွေးနွေးကြမရှိဘူးလို့ပြီးရင်7 July မမေ့နိုင်လို့96နှစ်မိသားနဲ့ဆိုတဲ့စာသားတွေကိုရှိချက်ခဲ့ပြီးတော့တယောက်တယောက်စီကျွန်တော်တို့ဒီ pass flight ပုံစံမျိုးနဲ့ကျွန်တော်တို့ဒီနေ့မှာဂျူရီကထောင်ကနန်းခံပေါ့နော်အဲ့လောက်နဲ့ကျွန်တော်တို့ဒီနေ့ဇဘောင်းတို့တပိတ်စီကြောင်းချီတက်ခဲ့ပါတယ်ခင်ဗျဟု
တ်တဝဲမှာလည်းဒီကနေ့မနက်စောပိုင်းက7 July ထိမှဆန္ဒပြစစ်ကြောင်းနှစ်ကြောင်းချီတက်ဆန္ဒပြခဲ့ကြပါတယ်7 July စိတ်တက်နဲ့ဆရာနာရှင်အမြင့်ပြတ်တဲ့အထိချေမုန်းကြဖို့တိုက်တွန်းတဲ့ဟောပြောမှုတွေလုပ်ခဲ့တယ်လို့ဒဝဲတပ်ပေါင်းစုတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်။လက်ချက်လာပြီးမှမနဲ့ဆိုပြီးပဲဟိုအလန်တဝဲအတွက်တူပြီးတော့7 July အောက်မေခန်းသားကိုကျွန်တော်တို့ချီတက်လေးကြည့်တာတွေလုပ်ခဲ့တယ်မှာ
။ July လကနေစလို့ဒဝဲမြို့ရဲ့ဝင်းပေါက်၄နေရာလုံးကိုလုံခြုံရေးတင်းကျပ်စွာပိတ်ဆို့ထားပြီးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်လုပ်နေတယ်လို့ဒဝဲမြို့ကန်တဦးကပြောပြပါတယ်။7 July ထိမ့်မှအဖြစ်နဲ့မန္တလေးမုံရွာကလေးမြင်းကြံမော်လမြိုင်ပြေနမောက်မြိုင်လက်ပတော်ကရမိုးကောင်နေပြည်တော်တို့မှလည်းတပိတ်ပေါင်းစုံလုပ်ခဲ့ပါတယ်ပသိမ်မြို့မှလည်းလူငယ်တွေရဲ့အာယုံဦးတပိတ်လုပ်ပြီးဆရာနာရှင်ကိုစန့်ကျင်တော်လှန်နေကြပါတယ်တချိန်တည်းမှာပဲရန်ကုန်မှာအခြေစိုက်တဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းဒီကနေ့ကြာရောက်တဲ့7 July နေ့အထိမ်းအမှတ်အဖြစ်နဲ့မြန်မာပြည်သူလူထုဟာလွတ်လပ်မှုဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ကာလရှည်ကြာခရေကကြိုးပမ်းလာနေခဲ့ကြရတယ်1962ခုနှစ် July 9ရက်တုန်းကအသက်ပေးခဲ့ကြရသူအားလုံးကိုမိမိတို့အနေနဲ့ဂုဏ်ပြုအပ်ပါကြောင်းနောက် February လ10ရက်နေ့ကနေစလို့ဒီမိုကရေစီပြန်လည်ရရှိရေးနဲ့လူသားတို့ရဲ့အခြေခံကြဆုံးအခွင့်အရေးတွေကိုလွတ်လပ်စွာပြန်လည်ကျင့်သုံးနိုင်ဖို့စ조사အထုတ်ရည်နဲ့အသက်ပေးခဲ့ကြရတဲ့ရာပေါင်းများစွာသောသူတွေကိုဂုဏ်ပြုအပ်ပါသည်ဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်
ဒီကနေ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မတ်စုမွန်ပြပြသွားတာပါ